ယူအန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတက်ခတ်မှုတွင်အီရန်ထုတ်တဲ့ပွဲအကြီးကဲတည်ဆုံသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်အရလေကြောင်းကတက်ခတ်ခဲ့ရမှာကုတ်အီရန်ထုတ်တဲ့ပွဲခေါင်းဆောင်ကာစင်ဆူလီမနီတည်ဆုံသွားတဲ့အကြောင်းအမေရိကန်ပင်လယ်ဝန်စစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါ။ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုကာဝယ်ဖို့ပြတ်သားတဲ့ကာဝယ်ဆိုင်ရာလုပ်ရဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ယူအန်နိုင်ငံပါဝင်ဒေသတွင်းမှာအမေရိကန်တပ်သမားတွေနဲ့စစ်ပဆိုင်ရာဝန်ထမ်းတွေကိုတက်ခတ်ဖို့စီတရာမှာထဲထဲဝင်ပါဝင်နေသူတူဖြစ်နေလဲပြောဆိုထားတာပါ။ယူအန်နိုင်ငံကနောက်ထပ်တက်ခတ်လာမယ့်အစီအစဉ်တွေကိုဟန်တားဖို့တက်ခတ်ခဲ့တာဖြစ်တယ်လို့ကမ္ဘာတဝန်းကအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့လိုအပ်သမျှဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကအကြေညာဖော်ပြခဲ့ပြီးယူအန်ဆိုရတာဝန်ရှိသူတွေကတော့ဗကရဲမျိုးရောအပြည့်ပြည့်ဆိုင်ရာလေဆိပ်နှင့်မော်တော်ကားတစ်ခုကိုမနေ့နောက်ပိုင်းကရော့ကက်တုံးထိမှန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြတာပါ။တက်ခတ်မှုတွင်ယူအန်နိုင်ငံကအားပေးကူညီနေတဲ့ယူအန်ပြည်သူ့စစ်ဖွဲ့ Popular Mobilization Force ရဲ့ဒုတိယတပ်မှုဖြစ်သူအဘူမာကတီအယ်မူဟန်ဒင်းစ်လည်းတည်ဆုံသွားခဲ့တဲ့အကြောင်းယူအန်တာဝန်ရှိသူတွေအတည်ပြုထားခဲ့ကြပြီးတခြားအစ်မြင့်ရာရှိတွေလည်းတည်ဆုံအောင်တည်ဆုံနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနကတရားဝင်တည်ပြုချက်မထောက်ပြန်ခင်မှာပဲတည်ဆုံသူယူအန်တမှုရဲ့ဓာတ်ပုံလို့ဆိုတဲ့ပုံနေရာလဲလူမှုကွန်ရက်တွေမှာပြန်နှံခဲ့တာပါ။ယူအန်နိုင်ငံကအားပေးနေတဲ့ယူအန်နိုင်ငံကပြည်သူ့စစ်ဖွဲ့တွေနဲ့ယူအန်ထုတ်တဖွဲ့တော်လှန်ရေးပြည်ဆောင်တပ်တို့ကလည်းတက်ခတ်မှုအတွင်းယူအန်တမှုတည်ဆုံတဲ့အကြောင်းအတည်ပြုခဲ့ကြပြီးအမေရိကန်ကိုအပြစ်တင်ခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်ကတော့ဒဇောဒီယာမှတ်ချက်ပြီးပြောဆိုလာမှရှိပဲအမေရိကန်အလံပုံကမနေ့နောက်ပိုင်းက Twitter လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်။